ဒီကနေ့မွန်လွင်ပိုင်းလောက်မှာရန်ကုန်တိုင်းထန်းတပင်မြို့ကိုဗဟိုပြုပြီးအင်အားရတာစကေ 3.9 အဆင့်ရှိတဲ့အမြင့်ကလင်းလှုပ်ခတ်သွားတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားမှုချုပ်ကပြောပါတယ်ရန်ကုန်မြို့အနီးတစ်ဝိုက်နေပြည်သူတွေငလင်လှုပ်တဲ့ဒဏ်ကိုတိတိတသာခံစားလိုက်ရတယ်လို့မြို့ခံတွေကပြောပါတယ်၃ရက်ဆက်တိုက်ငလင်လှုပ်ခတ်နေတဲ့ထူးခြားတဲ့အခြေအနေကြောင့်ငလင်ဒဏ်ကာကွယ်ရေးတတိပေးတဲ့ပညာပေးမှုတွေကိုတတိထားလိုက်နာဖို့မိုးလေဝသပညာရှင်တွေကတတိပေးပါတယ်ဒီအကြောင်းသေးစိတ်ကိုမဆုမွန်ကတင်ပြပေးပါမယ်ရှင်
ဟုတ်ပါတယ်ဇန်နဝါရီလ13ရက်နေ့ဒီကနေ့စနေနေ့မြမစံတော်ချိန်မွန်းလွဲ2နာရီ49မိနစ်52စက္ကန့်အချိန်မှာရန်ကုန်မြို့ထန်းတပင်မြို့အရှိတောင်ဘက်နှစ်မိုင်ခန့်အကွာကိုဗဟိုပြုပြီး AR Richter Scale 3.9 အဆင့်ရှိတဲ့မြင်းငလျင်တစ်ခုလှုပ်သွားခဲ့တဲ့အကြောင်းကဘာရေးငရင်စခန်းကနေတိုက်ထားရရှိခဲ့တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုပြောပါတယ
်ဒီနေ့လှုပ်သွားတာတော့ကျွန်တော်တို့ဒီထန်းမင်းမြို့ပေါ့နော်ထန်းမင်းမြို့ရဲ့ဒီအရှိတောင်ဘက်နှစ်မိုင်ခန့်ကွာပေါ့နော်ရန်ကုန်ဒီကဘာကြီးအမြင်ကလေးစကန်အနေဆိုရင်တော့ကျွန်တော်အနောက်မြောက်ဘက်စသုံးမှန်နောက်ကွာမှာလှုပ်သွားတယ်သွားလှုပ်လာတော့အင်အားအနေနဲ့တော့ 3.9 ပေါ့နော်အင်အားအနေငယ်နဲ့လှုပ်သွားတဲ့အနေအထားရှိတယ်ပေါ့နော်အခုလှုပ်တဲ့ဥစ္စာကတော့ဟို fault ကတော့အသေးသေးလေးပဲဟိုတနေ့တော့လှုပ်သွားတဲ့ few မှလှုပ်သွားတဲ့အမြင်ကလေးနဲ့တော့ဒီနေ့လှုပ်တဲ့ဥစ္စာနဲ့တော့အသေးပြီးတော့ဟိုမသက်ဆိုင်ပါဘူးဒါကအသေးချလှုပ်တာပါဟုတ်ကဲ့အမြင်ကလေးနဲ့ပတ်သက်ပြီးတော့ဒီချိုတင်ကဝင်ရေးဆောင်ရထားမှာနော်အထူးသဖြင့်တော့ဒါမိမိတို့အနေထိုင်တဲ့ဒီအဆောက်အဦတွေပေါ့နော်အမြင်ကလေးကျွေအနီးနားမှာရှိတဲ့နေထိုင်တဲ့မြို့ရွာတွေမှာနေထိုင်တဲ့ဒီပြည်သူတွေအနေနဲ့မြို့ရဲ့ဒီအဆောက်အဦတွေဟာအင်းမင်းကလေးနဲ့ခန်းတိုင်းရေရှိအောင်ပေါ့နော်ဆောက်လုပ်ထားဖို့အဓိကတော့လိုပါတယ
်ဆရာအခုဒီဖြူးမှလှုပ်သွားတာကနေစပြီးအခုဒီနေ့နောက်ဆုံးလှုပ်တဲ့အထိပေါ့နော်ဆရာဒီအပြက်စီးဆုံးရှုံးမှုနဲ့ဒီလူအထိခိုက်ပေါ့နော်ဘာများဆရာတို့နောက်ဆုံးသတင်းရပါလဲရှင
်အဓိကတော့ဖြူးမှလှုပ်သွားတဲ့ဥစ္စာကတော့ဒီဘိုးရုံးမှာပေါ့နော်ဒီဘိုးရုံးပေါ်မှာရှိတဲ့ဖော့ကနေပြီးတော့လှုပ်တာပေါ့နော်သူကတော့ဒီသူဝေးတဲ့ဒေသမှာလှုပ်သွားတဲ့အနေအထားရှိတဲ့အတွက်ကြောင့်လို့တော်လီတောင်တွေထဲမှာဖြစ်သွားတဲ့အနေအထားရှိတဲ့အတွက်ကြောင့်လို့ဒီဆောင်ရွက်တဲ့မြို့ပေါ်မှာရှိတဲ့ဒီလူတွေနဲ့ဒီမြင်းငင်းလှုပ်တဲ့အဆောက်ကိုခံစားရတဲ့အနေအထားပေါ့နော်အဲ့မျိုးအနေအထားလေးရှိပါတယ်နောက်တစ်ချက်ကတော့ဒီနေ့ရန်ကုန်မှာလှုပ်သွားတဲ့ဥစ္စာမှာတော့ကျွန်တော်ရတဲ့အနေအထားရပါတော့ဒီချိုးနေရာတွေမှာတော့ဒီမျက်နှာချက်လေးတွေနေပြကြတာတို့ဘာလို့အဲ့လိုမျိုးလေးတော့ရှိရပါတော့
ပြီးခဲ့တဲ့ဇန်နဝါရီလ12ရက်နေ့တောက်ကြနေမနေ့အစောပိုင်းတနာရီမထိုးခင်ကလေးမှာဖြူးမြို့အနောက်နဲ့အနောက်တောင်ဘက်18မိုင်ခန့်အကွာကိုဗဟိုပြုပြီးတော့ဘကိုးရိုးမှပြည့်ရွေကျော်တလျှောက်အင်အား Richter Scale 6.3 ညအဆင့်ရှိတဲ့အင်အားအသင့်အသင့်ရှိတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့ပါတယ်တောက်ကြနေမနေ့ပိုင်းမှာပဲ Richter Scale 5.3 ကျော်တဲ့နောက်ဆက်တွဲငလျင်ငယ်လေးတွေလည်းဇက်တိုက်လှုပ်ခတ်ခဲ့ပါတယ်တောက်ကြနေညပိုင်း9:53မိနစ်56စက္ကန့်တုန်းကလည်းဖြူးမြို့အနောက်တောင်ဘက်22မိုင်ခန့်အကွာကိုဗဟိုပြုပြီးတော့ AR Richter Scale 4.8 အဆင့်ရှိတဲ့ငလျင်တစ်ခုထပ်လှုပ်ခဲ့ပါသေးတယ်။အခုလိုရပိုင်းအတွင်းမှာဇက်တိုက်ဆိုသလိုငရင်တွေလှုပ်ခတ်လာနေတာဟာထူးခြားတဲ့အနေအထားဖြစ်တယ်လို့မိုးလေဝသပညာရှင်ဒေါက်တာဦးထွန်းလင်ကသုံးသပ်ပါတယ
်။ဒီရပိုင်းမှာတော့သတိဉာဏ်နေရမှာပေါ့ရန်ကုန်သားမှာလှုပ်လာတာတစ်ခုတော့ထူးခြားတာပေါ့နော်။ပထမရေကဖြူးပဲလှုပ်တာကတော့တော်တော်ပြင်းတယ် 6.0 လားအဲ့ဒါမှပြင်းတာဒါပေမဲ့ဘာမှအပြည့်စည်တွေပြောက်အဲ့ဒီကောင်မရှိရတော့နည်းနည်းတန်ကောင်းတာပေါ့နော်အဲ့ဒီမှာတကယ်တော့အဲ့လောက်အင်အားနဲ့ဆိုရင်တော့တော်တော်ပြစ်ဖို့ကောင်းတာပေါ့ရန်ကုန်မှာဒါအဲ့ဒီအင်အားမျိုးဆိုရင်တော့တော်တော်ထိခိုက်မဲ့သဘောရှိရပြန်နော်ကျွန်တော်တို့ကမှအခုရပိုင်းစိတ်လာတာကတော့ဒါနည်းနည်းထူးခြားတာပေါ့နော်အရင်တော့တော့ဒီလိုမရှိရနဲ့အခုကျနည်းနည်းလှုပ်လာတော့နော်မြန်မာပြည်မှာရှိတဲ့ငရင်တွေကလည်းတန်ပီရီကိုကျော်နေကြပြီတန်ပီရီကျော်နေပြီဆိုတာလှုပ်မယ်ဆိုအချိန်ကြီးလုံးနိုင်တဲ့နေသားရှိရဆိုတာဒါကျွန်တော်တို့မြင်းလေးပြည်နယ်ရှိနေသုံးသပ်ခါတယ်လေအဲ့တော့ငရင်ကျော်ပေါ်မှာရှိတဲ့နေရာတွေကနည်းနည်းတတိထားဖို့လိုတာပေါ့
အထူးသဖြင့်လူနေထူထပ်တဲ့နေရာတွေနဲ့ငရင်လှုပ်ခတ်နိုင်ခြေရှိတဲ့ area ကလူတွေအနေနဲ့ငရင်လှုပ်ခတ်လာတဲ့ဆိုရင်ဆောင်ရွက်ရှောင်ရွက်အချက်တွေနဲ့လိုက်နာရမယ့်သတိပေးပညာပေးမှုတွေကိုလေ့လာသိရှိထားတဲ့လို့လည်းဒေါက်တာဦးထွန်းလွင်ကသတိပေးပါတယ်ရန်ကုန်မြို့ခံကိုစိုးမိုးမြင့်ကတော့ပြီးခဲ့တဲ့ရက်ကပဲခူးရုံးမပေါ်မှာအခြေပြုပြီးဖြူးနာမှာလှုပ်သွားတဲ့ငရင်ထက်စားလို့ရှိရင်ဒီကနေ့ရန်ကုန်မှာငရင်လှုပ်သွားတဲ့အချိန်မှာတော့ရန်ကုန်နေမြို့ခံတွေငလျင်တံကိုတိတိတသာခံစားခဲ့ရတယ်လို့အခုလိုမျိုးသူ့အတွေ့အကြုံကိုပြောပြပါတယ
်လုံးဝလေနေကင်းမဲ့ဆိုတော့လေအပြင်မှာရှိနေတဲ့အနေအထားဆိုတော့အားလုံးကဟိုတိသွားတာပေါ့လေပထမခေါက်တုန်းကအိတ်နေတဲ့လူကဟိုမသိဘူးကျွန်တော်ဆိုပထမခေါက်တုန်းကဆိုမသိဘူးအိတ်နေလို့အိတ်ပြောင်းနေလို့ညာပဲဆိုတော့အခုဒီတစ်ခေါက်ကျတော့မှနေကင်းမဲ့ဆိုတော့ဒီကောင်တော်တော်လှုပ်လိုက်တာတော့ကျွန်တော်ခံစားမိရကြောက်တာလန်းတာမရှိပြီမဲ့အခုဒါမှငလင်းကဇက်တိုက်ကြီးကလှုပ်နေတယ်ဆိုတော့လေသုံးခါရှိပြီဗျ
နည်းနည်းလေးလူတွေကတော့နည်းနည်းလေးတော့စိတ်ထဲမှာတော့တမျိုးတမီလေးတော့ဖြစ်တာပေါ့လေအဘလို့ဆိုဇက်တိုက်လုံနေတာဟုတ်နောက်ဆက်တွဲငရင်တန်းကြောင့်ဆယ်မြောင်းတာတမန်တွေအတွက်အနေကိုသတိပေးကြဖို့နဲ့ဘကိုးရုံမှပြည့်ရွေကြဖို့မှာလှုပ်ခဲတဲ့အင်အားကြီးငရင်တန်းကြောင့်ရဲ့အနေငယ်ကြားတဲ့အထိနောက်ဆက်တွဲငလင်လေးတွေလှုပ်ခတ်နိုင်တယ်လို့မြန်မာနိုင်ငံငရင်ကော်မတီကလည်းသတိပေးနှိုးဆော်ထားပါတ